စားနေအခါမလုံလောက်တဲ့ကမ္ဘာအဆိုးဆုံးနိုင်ငံတွေထဲမှာမြန်မာပါနေတယ်လို့ကုလစားနေအခါဖွဲ့ FAO ကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစားနေအခါမလုံလောက်တဲ့အဆိုးအဝါဆုံးအချက်တဲကိုရင်ဆိုင်နေရတဲ့ဆယ်နိုင်ငံထဲပါဝင်နေတယ်လို့ကုလသမဂ္ဂကမ္ဘာစားနေအခါဖွဲ့ FAO ရဲ့စီးပွားရေးဆိုင်ရာအကြီးအကဲ Maximo Torrero ကအခုလိုမနေ့ကပြောလိုက်တာပါ
။ Now the population are facing high levels of acute food insecurity.Not only in magnitude, but also in prevalence.
ကမ္ဘာလူရေများစွာကြီးမားတဲ့စားနေအခါမလုံလောက်မှုကြုံနေရတာမှာပြင်းထန်မှုတွေမကပဲပြင်းထန်မှုကလည်းများလာနေပါတယ်။ပြင်းထန်မှုရအဆိုးဆုံးဆယ်နိုင်ငံတည်းကွန်ဂိုကပထမဒုတိယကအီသီယိုးပီးယားနောက်အာဖဂန်နစ္စတန်နိုင်ဂျီးရီးယားရေမင်မြန်မာဆီးရီးယားအီရတ်ဆူဒန်ယူကရိန်းနဲ့ပါကစ္စတန်တို့ပါလို့ထိုရယ်ရိုကကုလထဏာချုပ်မှသတင်းစာရှင်းလင်းခဲ့တာပါ။ကမ္ဘာလူရေသန်250ကျော်စားနေအခါမလုံလောက်တဲ့အချက်တဲကိုရင်ဆိုင်နေရပြီး58နိုင်ငံနဲ့ကိုပိုင်နယ်မြေတွေမှာမနစ်ကဖြစ်ခဲ့တာလို့ FAO ရဲ့ဒီနေ့2023ခုနှစ်ကမ္ဘာစားနေအခါအချက်တဲအစဉ်ခါကမှဖော်ပြထားပါတယ်ပဋိပက္ခတွေစီးပွားရေးကျက်တဲမှုတွေနဲ့ဥရရာသီပြောင်းလဲမှုဆိုင်ရာသဘာဝဘေးအန္တရာယ်တွေဟာဒီစားနေအခါမလုံလောက်ရတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့လည်းဒီအစဉ်ခါကမှရှင်းပြထားပါတယ်ခင်ဗျ